မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2020ခုနှစ်မတ်လ16ရက်နေ့ပုတ်ထူးနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ7925နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ထုတ်လည်နေပါပြီရှင်ကျမနန်းလောပါဒီကနေ့အစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမခင်ပြထွေးပါကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးထိခိုက်မှုတွေတက်တာရရစေဖို့အစိုးရကအလေးထားဆောင်ရွက်နေတဲ့အကြောင်းကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။နောက်ဒီကမ္ဘာကျွန်းကကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေရှိနေတဲ့အချိန်မှာပဲမြန်မာနိုင်ငံအတွင်းက EU ဥရောပသမဂ္ဂနိုင်ငံတွေရဲ့လုပ်ငန်းတွေကိုတော့ဆက်လက်လှုပ်ဆောင်သွားမယ်လို့ EU ကထုတ်ပြန်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကကွယ်ဆေးသစ်ကိုတော့တရုတ်နဲ့အမေရိကန်နိုင်ငံတွေမှာဒီသတင်းပတ်ထဲလူနည်းစာတင်ဆက်တက်နေပါပြီ။ဒီလိုနောက်ဆုံးရနိုင်ငံတကာသတင်းတွေကိုပြောပြပေးပါမယ်ရှင်
။ကောင်းပါပါရှင်။မြန်မာနိုင်ငံမှာ COVID-19 တန်တရားနဲ့ဆေးရုံတင်စောင့်ကြည့်ခံရချိန်မှာပဲသေဆုံးသူ9ဦးထိရှိလာတဲ့သတင်းမှာကြားကြမှာကတော့
ကျွန်တော်ကလူနာဆိုတော့သူ့မှာနှလုံးကလည်းမကောင်းဘူးပေါ့နော်စိတ်ကြပြောမယ်ဆိုရင်နှလုံးလည်းမကောင်းဘူး။တွေးထဲမှာလည်းပိုတက်ဆီယမ်တက်ကြတယ်၊ဆုတ်ကလည်းကောင်းကောင်းအလုံးမလုံးနိုင်ဘူး။ဒါကြောင့်သေတာဖြစ်ပါတယ်။
ဘဟုကုသရောဂါတိုက်ဖျက်ရေးဌာနရဲ့ညွှန်ကြားချက်မှဒေါက်တာခင်ခင်ကြီးပြောသွားတာပါရှင်။အပြည့်စုံကတော့နောက်ပိုင်းမှာကြားကြမှာပါ။ဒါအပြင်ကမ္ဘာအနှံ့ပြန့်နှံ့နေတဲ့ COVID-19 ကာယရောဂါအကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်စ်ဘဇားမှာရှိတဲ့ဒုက္ခသည်တွေသေချာမသိရသေးတဲ့တဲ့ရင်တရုတ်မြန်မာနယ်စပ်ကတိုင်ဟင်နာလက်နက်ကင်တွေထိန်းချုပ်ထားတဲ့ဒေသတချို့မှာ COVID-19 ကူးစက်လူနာမရှိသေးဘူးဆိုတဲ့တဲ့ရင်နဲ့မြန်မာအစိုးရတပ်နဲ့ရခိုင်လက်နက်ကင်အေအေတို့ရဲ့တိုက်ပွဲသတင်းရေလို့အမှုဖွင့်ခံထားတဲ့တဲ့ရင်ဌာနတွေကိုတပ်မတော်ကအမှုရုပ်သိမ်းလိုက်တဲ့တဲ့ရင်တွေကိုလည်းအခုတင်ဆက်သွားမယ်ထိတ်တန့်ရောက်တဲ့ရင်တွေအပြင်မှာဆက်တိုက်နားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ထိတ်တန့်ရောက်တဲ့တဲ့ရင်တွေကိုမတ်ခင်ဖြူနေတဲ့အတူတင်ပြပေးပါဦးမယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးထိခိုက်မှုတွေတက်တာရရစေဖို့အတွက်ဆူရကအလေးနက်ထားဆောင်ရွက်နေတဲ့အကြောင်းနဲ့အမေရိကန်ရဲ့စီးပွားရေးခိုင်မာအားကောင်းနေစေဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့အင်ပီရိုသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။ကိုရိုနာဗိုင်းရပ်စ်ရိုက်ခတ်မှုတွေကြောင့်အခက်ကြုံလာနေရတဲ့အမေရိကန်ပြည်သူတွေရဲ့လက်ထဲကိုအမြန်ဆုံးငွေကြေးထောက်ပံ့ပေးနိုင်အောင်ကြိုးစားနေတဲ့အကြောင်းဗန်နာရေးဝန်ကြီးစတီဗ်မနူချင်းကလည်းဒီသတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားသွားပါတယ်။
We're looking at sending checks to Americans immediately. And what we've heard from hardworking Americans, many companies have now shut down, whether it's bars or restaurants.
American PWC ကိုချက်ချင်းဆိုသလိုငွေပေးပို့နိုင်အောင်ကျွန်တော်တို့ပြင်ဆင်နေပါတယ်။ American ပြည်ထောင်စုအတွင်းစီးပွားရေးကုမ္ပဏီတွေအတော်များများလုပ်ငန်းတွေရပ်ဆိုင်းလိုက်တာအဖျော်ယမကဆိုင်တွေစားတောက်ဆိုင်တွေပိတ်လိုက်ရတဲ့အကြောင်းနဲ့ဒီစူးစမ်းရုံးခံနေကြရတဲ့ American ပြည်သူတွေထံကိုရဲ့အကြောင်းကိုကျွန်တော်တို့ကြားရပါတယ်။ဒီလိုလူတွေစီကိုသမ္မတကငွေကြေးအထောက်ပံ့ပေးခြင်းနေပါတယ်။နှစ်ပတ်အတွင်းမှာပေးမှာပါလို့ဗန်နာရေးဝန်ကြီးစတီဗင်မနူချင်းကပြောသားတာပါ။သမ္မတထရမ့်ကတော့ပြီးခဲ့တဲ့သတင်း၄ပတ်အထိအမေရိကန်ရဲ့စီးပွားရေးအခြေအနေသိပ်ကိုကောင်းနေခဲ့ပြီးတော့ဗိုင်းရပ်စ်ပိုးကြောင့်မလို့လူတွေအလုတ်လက်မဲ့ဖြစ်တာငွေကြေးအခက်အခဲဖြစ်တာတွေမကြုံစေလိုဘူးဆိုတာနဲ့ဒီအမေရိကန်စီးပွားရေးဟာခိုင်မာအားကောင်းနေစေဖြစ်တယ်ဆိုပြီးတော့ပြောဆိုသွားပါတယ်။အမေရိကန်ရဲ့စီးပွားရေးကိုအားဖြည့်ပေးဖို့အတွက်ဒေါ်လာ150ဘီလီယံအသုံးပြုရေးလွှတ်တော်ဘက်ကအတည်ပြုနိုင်အောင်သမ္မတထရမ့်အစိုးရကကြိုးစားနေတာပါ။စီးပွားရေးနှိုးဆွပေးနိုင်မဲ့အရေးပေါ်အစီအစဉ်တွေထဲမှာအသေးစားစီးပွားရေးလုပ်ငန်းတွေအတွက်ချင်းငွေဒေါ်လာ250ဘီလီယံနောက်လေကြောင်းလိုင်းတွေအာမခံအတွက်ဒေါ်လာ50ဘီလီယံအသုံးပြုဖို့အတွက်လည်းပါပါတယ်။နောက်အောက်လွှတ်တော်ကအတည်ပြုပေးထားတဲ့ဒေါ်လာဘီလီယံတရားအစီအစဉ်လည်းရှိနေပြီးတော့ဒီအထက်မှာလားစာမပြတ်ဆေးခွင့်ခံစားခွင့်နောက်အလုပ်လက်မဲ့အာမခံတဲ့နိုင်ငံတကာမှာဒီ COVID-19 ရောဂါပြန့်နှံ့တက်ရောက်မှုတွေကြောင့်ထိခိုက်ရတဲ့အလုပ်သမားတွေအတွက်အကျိုးခံစားခွင့်တွေပေးဖို့ပါပါတယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကိုထိန်းချုပ်နိုင်အောင်ကြိုးပမ်းတဲ့အနေနဲ့ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေထဲကနိုင်ငံခြားသားခီးသွွားတွေဝင်ရောက်ခွင့်ကို EU ကတားမြစ်လိုက်တယ်လို့မလေးရှားနိုင်ငံမှာလည်းခီးသွွားလာမှုတွေအပေါ်ကန့်သတ်ချက်အသစ်တွေဒီကနေ့ချမှတ်လိုက်ပါတယ်။မလေးရှားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ900ကျော်ရှိလာပြီးတဲ့နောက်နိုင်ငံတွင်ခီးသွွားလာမှုတချို့ကိုသတင်းနှပတ်ကြားယာယီပိတ်ပစ်လိုက်တာပါ။တရုတ်နိုင်ငံပြည်ရင်ကမ္ဘာပေါ်မှာဒီရောဂါကူးစက်မှုအဆိုးဆုံးဖြစ်နေတဲ့အီတလီ၊စပိန်နဲ့ပြင်သစ်တွေမှာလည်းလူအများသွားလာလှုပ်ရှားမှုတွေကိုတင်းတင်းကြပ်ကြပ်ကန့်သတ်ထားတာပါ။ Australia ဝန်ကြီးချုပ် Scott Morrisonကလည်းလက်ရှိအခြေအနေကိုလူသားတွေရဲ့ကြံမာရေးဘေးကင်းလုံခြုံမှုဆိုင်ရာအရေးပေါ်အခြေအနေအဖြစ်ကြေညာထားပြီးတော့တီချာခွဲနေထိုင်မှုတွေနဲ့ညမထွက်ရကာဖျူအမိန့်တွေထုတ်ပြန်ထားပါတယ်။ယောဂါကူးစက်မှုပေါင်း300ကျော်ရှိနေတဲ့ဘရာဇီးလ်နိုင်ငံမှာလည်းလူစုလူဝေးကြားသွားလာမှုတွေရှောင်ကြဉ်ကြဖို့ကြံမာရေးတာဝန်ရှိသူတွေကသတိပေးချက်တွေထုတ်ပြန်ထားပါတယ်။တရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပိုးဟာအခုဆိုရင်နိုင်ငံပေါင်း160ကျော်လောက်ကလူပေါင်း38,500ကျော်မှကူးစက်ဖြစ်ပွားနေပြီးတော့သေဆုံးသူက9,500ကျော်ရှိနေပြီဖြစ်ကြောင်းကမ္ဘာ့ကြံမာရေးအဖွဲ့ WHO ကအတည်ပြုထားပါတယ်။ကူးစက်မှုတွေနဲ့သေဆုံးသူအများစုကတရုတ်နိုင်ငံမှာဖြစ်တယ်လို့ကူးစက်ခံရပြီးတော့ပြန်ကောင်းလာသူတွေကတော့8,000ကျော်ရှိပါတယ်။မြန်မာနိုင်ငံမှာတော့ဒီနေ့ထိယောဂါကူးစက်သူမရှိသေးကြောင်းသတင်းထုတ်ပြန်ထားပါတယ်။
ကမ္ဘာကယောဂအဆင့်ရောက်လာတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကာကွယ်ဆေးသစ်ကိုတော့စတင်ဒီလူနဲ့စတင်စံသက်ဖို့တရုတ်အစိုးရကတနင်္လာနေ့တုန်းကအတည်ပြုလိုက်ပါပြီ။ COVID-19 လို့နာမည်ပေးထားတဲ့ဒီကပ်ယောဂဆိုးကိုကာကွယ်တိုက်ဖြတ်နိုင်ဖို့အတွက်ဒီကာကွယ်ဆေးသစ်ကိုတော့ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားတဲ့ဝူဟန်မြို့ကတရုတ်စစ်ဘက်ဆိုင်ရာဆေးသိပ်ပံအကယ်ဒမီကနေစံသက်ထုတ်လုပ်တာဖြစ်ပြီးဒီဆေးသစ်ကိုလူနဲ့စတင်စံသက်ဖို့တရုတ်အမျိုးသားဆေးဝါးထုတ်လုပ်ရေးဦးစီးဌာနကခွင့်ပြုလိုက်ပြီးဖြစ်ကြောင်းတရုတ်နိုင်ငံ CCTV သတင်းမှာဖော်ပြထားတာပါ။တမတ်ဆန်နှုံးတွေနဲ့အညီဘေးကင်းလုံခြုံပြီးထိရောက်တဲ့ကာကွယ်ဆေးကိုလိုအပ်သလောက်ပမာဏများများထုတ်လုပ်နိုင်ဖို့ကြိုတင်ပြင်ဆင်ထားပြီးဖြစ်တဲ့အကြောင်းလဲဒီတရုတ်စစ်ဘက်ဆိုင်ရာဆေးသိပ်ပံအကယ်ဒမီကသုတေသနအဖွဲ့ကောင်ဆောင်ချန်ဝေကပြောပါရယ်အလားတူအမေရိကန်ပြည်ထောင်စုမှာလည်းကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးစမ်းသပ်မှုတွေကိုအချိန်မြင့်လှုပ်ဆောင်နေတယ်လို့ပထမဆုံးအချိန်လူနဲ့စမ်းသပ်မှုကိုတော့တနင်္လာနေ့ကစတင်ပါရယ်လူပေါင်း45ရာလောက်ကိုဆေးထိုးပေးပြီးတော့73လလောက်စောင့်ကြည့်လေ့လာသွားမယ်အကြောင်းသုတေသနလေ့လာမှုမှာပူးတွဲပါဝင်တဲ့ကင်ဆာပါမနန်တီသုတေသနအဖွဲ့ကပြောပါရယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကမ္ဘာ့ကပ်ယောဂအဖြစ်နဲ့သတ်မှတ်ထားတဲ့ COVID-19 ယောဂအတွက်ဆေးဝါးထုတ်လုပ်ဖို့အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံမှသာမကတခြားကမ္ဘာနိုင်ငံတွေမှာလည်းစမ်းသပ်မှုတွေလှုပ်ဆောင်နေကြတာဖြစ်ပါရယ်ရှင်
ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့အတွက်ကမ္ဘာအစုရှယ်ယာဈေးကွက်တွေရပ်ခတ်နေသလိုအာရှအစုရှယ်ယာဈေးကွက်ဟာလည်းဒီကနေ့အတက်အကျတွေရှိနေပါတယ်ဂျပန် Nikkei အညွန်ကိန်းကဒီကနေ့ဈေးအဖွင့်မှာ 1.94 ရပ်ခတ်နှုန်းမြင့်တက်ခဲ့ပြီးတော့ထိုင်ဝမ်အထက်ကအစုရှယ်ယာဈေးက 3.19 ရပ်ခတ်နှုန်းဈေးကျဆင်းခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးရက်ခလာနိုင်တဲ့အပေါ်အမေရိကန်အစိုးရကစီမံချက်တွေပြင်ဆင်ထားကြောင်းပြောဆိုလိုက်ပြီးတဲ့နောက်တောင်ကိုရီးယားဈေးကွက်မှာတော့အစုရှယ်ယာဈေးအနည်းငယ်ပြန်ပြီးတော့မြင့်တက်လာပါတယ်။ဈေးကွက်ဖွင့်ပွင့်ခြင်းတနားအတွင်းမှာပဲကိုရီးယားကွန်မိုဆစ်အညွန်ကိန်းက 3.99 အထိမြင့်တက်ခဲ့ပါတယ်။စီးပွားရေးပြန်လည်မြင့်တင်ရေးနဲ့ပတ်သက်တဲ့သတင်းတွေအမေရိကန်သမ္မတအင်ဂျီရောကနေထွက်ပေါ်လာပြီးမှအခုလိုအစုရှယ်ယာဈေးတချို့အနည်းငယ်ပြန်မြင့်တက်ခဲ့တာဖြစ်ပေမဲ့အချိန်ကာလတစ်ခုထိတော့အစုရှယ်ယာဈေးတွေဆက်ပြီးတော့ကျဆင်းနေအောင်မယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 10683ရလိုင်းဒိုမီတာ19 kHz 15563ရလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
VOA American တန်ရဲ့ဗုဒ္ဓနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်ရှင်ကမ္ဘာတဝန်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေဖြစ်ပွားနေချိန်မှာပဲမြန်မာနိုင်ငံအတွင်းက EU ဥရောပသမဂ္ဂနိုင်ငံတွေရဲ့လုပ်ငန်းတွေကိုတော့ပုံမှန်အတိုင်းဆက်လက်ဆောင်ရွက်သွားမယ်အကြောင်း EU ကထုတ်ပြန်ပါတယ်COVID-19 ရောဂါကူးစက်မှုအန္တရာယ်ကိုတတ်နိုင်သမျှညှော့နေစေဖို့ဒီမြန်မာနိုင်ငံအတွင်းမှာရှိနေတဲ့ဥရောပသမဂ္ဂ EU နိုင်ငံတွေကအဖွဲ့ဝင်ဝန်ထမ်းတွေကိုလိုအပ်တဲ့သတင်းအချက်အလက်တွေအဆက်မပြတ်ပေးပို့နေတဲ့အကြောင်းလဲထုတ်ပြန်ချက်မှာဖော်ပြထားပါတယ်EU ဝန်ထမ်းတွေအနေနဲ့ဒီ March 19ရက်နေ့ကစပြီးတော့လုပ်ငန်းဆောင်တာတွေကိုကိုယ့်ရဲ့နေအိမ်တွေကနေပဲလှုပ်ဆောင်သွားမှာဖြစ်ပြီးတော့ဥရောပသမဂ္ဂရုံးကိုတော့အဓိကကျတဲ့ဝန်ထမ်းအနည်းငယ်နဲ့သာဆက်ပြီးတော့ဖွင့်ထားမှာဖြစ်ပါတယ်။ဒါအပြင်ကမ္ဘာ့ကပ်ရောဂါကြီးကိုတိုက်ဖျက်အနိုင်ယူဖို့အတွက်တစ်ကမ္ဘာလုံးကနေပူးပေါင်းပါဝင်ဆောင်ရွက်ကြဖို့ကိုလည်း EU ကတိုက်တွန်းထားပါတယ်။ဒီတော့တွင်မလေးရှားနိုင်ငံကလည်းဒီလ match last ဒီ session ရက်နေ့ကနေပြီးတော့31ရက်နေ့အထိကိုပဲဒီခီးသွားလာမှုအဝင်အထွက်တွေကိုပိတ်မယ်လို့မတ်လ16ရက်နေ့တုန်းကကြေညာထားပါတယ်။ဒီရက်ပိုင်းတွေအတွင်းမှာမြန်မာနိုင်ငံသားတွေအနေနဲ့မဖြစ်မနေအရေးကြီးဆောင်ရွက်ရမယ့်ကိစ္စမျိုးရှိမှသာတန်ယုံကိုလာရောက်ကြဖို့ကွာလာလမ်ပူမြို့မှာရှိတဲ့မြန်မာနိုင်ငံဆိုင်ရာတန်ယုံကလည်းဒီနေ့ရက်စွဲနဲ့သတင်းထုတ်ပြန်ထားပါတယ်ရှင်။
မတ်လ18ရက်အင်္ဂါနေ့ကပြည်내၃ခုမှကျင်းပတဲ့ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းအကြိုရွေးပွဲတွေမှာသူသမ္မတဟောင်းဂျိုးဘိုင်ဒန်ကပြိုင်ဖက် Vermont ပြည်နယ်အထက်လူထုအမတ် Bernie Sanders ကိုအပြတ်သတ်ထပ်ပြီးတော့အနိုင်ရလိုက်ပါတယ်။ Illinois နဲ့ Arizona ပြည်နယ်တွေမှာ Mr. Biden အလွယ်တကူအနိုင်ရခဲ့တာဖြစ်ပြီးတော့ Florida ပြည်နယ်မှာလည်း Mr. Sanders ထက် 40 ရာခိုင်နှုန်းနီးပါးမဲအသားရခဲ့တာပါ။ပြီးခဲ့တဲ့အကြိုရွေးကောက်ပွဲတွေမှာလိုပဲခုတစ်ချိန်မှာလည်း Mr. Biden ထပ်ပြီးတော့အနိုင်ရလိုက်တာကြောင့် Mr. Sanders အတွက်တော့ပါတီကိုစားပြုသမ္မတလောင်းဖြစ်နိုင်ခြေပိုးပြီးတော့နယ်လာနေပါတယ်။သူသမ္မတဟောင်း Biden ကတော့အနိုင်မဲရလတ်တွေထွက်ပေါ်လာနေတာနဲ့အမျှသူ့ပေါ်ထောက်ခံသူတွေကိုအင်္ဂါနေ့မှာပဲနှစ်အင်္ဂါနေ့မိန့်ခွန်းပြောကြားခဲ့တာမှာလက်ရှိတိုင်းပြည်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနေနဲ့ရင်ဆိုင်နေရချင်းဒီယောဂါဆိုးကြီးကိုအားလုံးကတညင်တညွတ်တဲ့ဝိုင်းဝန်းတိုက်ဖြတ်သွားကြဖို့တိုက်တွန်းပြောဆိုသွားပါတယ်။အင်္ဂါနေ့ကပြည်내လေးခုမှာပါတီရင်းသမ္မတလောင်းအကြိုရွေးပွဲကျင်းပဖို့အစောပိုင်းကစီစဉ်ထားပေမဲ့အမေရိကန်ပြည်ထောင်စုသဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတာကြောင့်အိုဟိုင်းယိုးပြည်내ကသူ့ပြည်내ရင်းကျင်းပမယ့်စီစဉ်ကိုရက်ရွှေ့ဆန်းလိုက်တာပါ။လာမယ့်နိုဝင်ဘာလသမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရမ့်ကိုရှင်မြိုင်ဖို့ဒီမိုကရက်ပါတီကိုစားပြုသမ္မတလောင်းအကြိုရွေးပွဲကျင်းပနေတာမှာမစ္စတာဘိုင်ဒန်ကထောက်ခံမှုအများဆုံးရနေတာလည်းဖြစ်ပါတယ်။လူလူစစ်တမ်းတွေအရာလဲမဲဆန္ဒရှင်၁၀ဦးမှ၄ဦးကမစ္စတာဘိုင်ဒန်ကိုထောက်ခံနေတာကြောင့်မစ္စတာဘိုင်ဒန်မဲသမ္မတလောင်းဖြစ်လာဖို့တွက်ဆချက်ပိုများလာနေပါတယ်။
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်ကမ္ဘာနိုင်ငံအတော်များများမှာလူစုလူဝေးနဲ့လှုပ်တဲ့အခမ်းအနားတွေအစီအစဉ်တွေခီးသွွာလာမှုတွေကိုဖျက်သိမ်းနေကြတဲ့အချိန်မှာပဲတရုတ်နဲ့ကမ္ဘောဒီးယားနှစ်နိုင်ငံကတော့ဒီပူရဲစီလေ့ကျင့်မှုတစ်ခုကိုဒီသတင်းပတ်ထဲမှာပဲစတင်လိုက်ပါတယ်။ကမ္ဘာတခြားနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ထိန်းချုပ်နိုင်ရေးအပြင်းအထန်ကြိုးပမ်းနေကြတဲ့အချိန်မှာဒီနှစ်နိုင်ငံစလုံးအတွက်ကတော့ဒီရောဂါကူးစက်မှုအန္တရာယ်ကစိုးရင်စရာမရှိတော့ဘူးဆိုတာကိုပြသတဲ့အနေနဲ့ရောနှစ်နိုင်ငံရင်းနှီးမှုကိုပုံမရရှိစေရေးကြိုးပမ်းနေတဲ့အနေနဲ့အခုလိုပူးတဲ့လေ့ကျင့်မှုကိုလှုပ်ဆောင်တာဖြစ်ပါတယ်။အင်းနီချင်းဗီယက်နမ်နိုင်ငံနဲ့အမေရိကန်ပြည်ထောင်စုတို့နဲ့ဆက်ဆံရေးပြည်လည်မှုတိတ်မရှိလာတဲ့တရုတ်နဲ့ကမ္ဘောဒီးယားမိတ်ဖက်နှစ်နိုင်ငံရဲ့လေးချိန်မြောက်နှစ်ပတ်လည်ပူးတဲ့ဆေးလေ့ကျင့်မှုကိုတော့တနင်္ဂနွေနေ့ကစတင်ခဲ့တာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံခမ်ဖော့တ်ခရိုင်မှာလုပ်တဲ့ဒီပူးတဲ့ဆေးလေ့ကျင့်မှုတွေထဲမှာတော့လူသားချင်းစာနာမှုအချက်အသေးကာလအတွင်းကူညီကယ်ဆယ်ရေးနဲ့အကြမ်းဖက်ဝါဒတံပြက်ရေးဆိုင်ရာဆေးလေ့ကျင့်မှုတွေကိုအဓိကထားလှုပ်ဆောင်နေတာဖြစ်တဲ့အကြောင်းတရုတ်အစိုးရအဘော်ဆင်ဝါသတင်းကဖော်ပြပါတယ်။ဒီဆေးလေ့ကျင့်မှုတွေကိုတော့ဧပြီလ၁ရက်နေ့အထိဆက်ပြီးလုပ်သွားမှာဖြစ်ပါတယ်ရှင်။
2020 Olympic အားကစားပွဲတော်အတွက် Greece နိုင်ငံ Athens မြို့ကနေဂျပန်နိုင်ငံကို Olympic မြို့ရှူတိုင်းတည်ဆောက်မဲ့လင်းဟာဂျပန်နိုင်ငံ Haneda နိုင်ငံကလေးစိတ်ကနေဒီကနေ့ထွက်ခွာသွားပါတယ်။အစကဒီခန္ဓာကိုအားကစားသမားအတော်များများပါဝင်ကျင်းပဖို့စီစဉ်ထားတာပါ။ Coronavirus ကူးစက်ပြန့်နှံ့နေတဲ့အတွက်မြို့ရှူတိုင်းတည်ဆောက်ရမှာကျင်းပမဲ့အခမ်းအနားတွေကိုဖျက်သိမ်းခဲ့ပါတယ်။ Olympic မြို့ရှူတိုင်းကိုတည်ဆောက်လာမဲ့လင်းဂျပန်နိုင်ငံမြောက်ပိုင်းလီဒါစခန်းတစ်ခုကိုတောက်ကြနေမှာဆောက်လာမဲ့အချိန်မှာတော့အကျဉ်းရုံးအခမ်းအနားတစ်ခုကျင်းပဖို့စီစဉ်ထားတာဖြစ်ပါတယ်။ Olympic မြို့ရှူတိုင်းကို March 26ရက်နေ့မှာဂျပန်နိုင်ငံဖူကူရှိမာမြို့ကနေစတင်လက်ဆင့်ကတည်ဆောက်မှာဖြစ်ပြီးတော့တည်ဆောက်ရမှာပါဝင်မဲ့လူတွေကိုတော့တင်ကြပ်ကန့်သတ်ထားတာလည်းဖြစ်ပါတယ်။ပုထုနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုမှခင်ဖြူတွင်းနဲ့အတူကျွန်မနန်းလောင်းတင်ဆက်ပေးလိုက်တာပါ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုထုတ်လွှင့်ချိန်နဲ့တပြေးညီ internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်
။ကိုရိုနာရောဂါရှိမရှိစောင့်ကြည့်ခံနေရချိန်မှာပဲသေဆုံးခဲ့တဲ့လူနာ9ဦးရဲ့အခြေအနေကိုပြောပြပေးပါမယ်။COVID-19 ကိုရိုနာရောဂါတန်တရားနဲ့ချိုင်းနှုံပြည်သူဆေးရုံကြီးမှာစောင့်ကြည့်လူနာအဖြစ်နဲ့တက်ရောက်နေတဲ့အသက်30အရွယ်အမျိုးသားတအူဟာမနေ့ကညမှာပဲသေဆုံးသွားပါတယ်။အဲ့ဒီလူနာကဖျားပြီးအသက်ရှူရခတ်တာနဲ့ချောင်းဆိုးသွေးပါတဲ့လက္ခဏာတွေကြောင့်ဆေးရုံကိုရောက်ရှိခဲ့ပြီးသူ့ကိုကိုရိုနာရောဂါစောင့်ကြည့်လူနာအဖြစ်သတ်မှတ်ခဲ့တာပါ။သူ့မှာကိုရိုနာရောဂါပိုးရှိမရှိဆိုတာကိုအတည်ပြုနိုင်မှုအတွက်စစ်ဆေးပေးမယ်။အမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာန NHS ကိုဓာတ်ခွဲနမူနာပေးပို့ဖို့စီစဉ်နေတယ်လို့သိရပါတယ်။
ဒီကပေါ့နော်ဒီတိုင်းတော်စေယုံကစောင့်ကြည့်လူနာတဦးက9နာရီခွဲမှာပြီးဆုံးသွားတယ်သူရဲ့သက်ခွင့်နမူနာကိုတော့ဒီနေ့မှာအနေရှော့ကိုပို့မယ်ဆိုပြီးတော့အဲ့ဒီအခြေအနေလေးလှမ်းနေတာပါဟုတ
်ပါဘူးအနေရှော့ပို့ပို့လုပ်နေတာလေ
အဲ့ဒီလူနာဟာယောဂဖြစ်ပွားနေတဲ့နိုင်ငံတွေကိုတွားရောက်ခဲ့တဲ့ခရီးသွားရာဇဝင်မရှိသလို COVID-19 ယောဂခံစားနေရသူနဲ့ထိတွေ့တာမျိုးလည်းမရှိခဲ့ဘူးလို့ဆိုပါတယ်တခွဲအတီမပြူနိုင်သေးပေမဲ့သူ့ရဲ့ငကူယောဂအခန်းတွေကြောင့်သိဆုံးရတယ်လို့လက်တလုံးမှာသုံးသပ်ထားတဲ့အကြောင်းကိုဗဟုကုသယောဂတိုက်ဖြတ်ရေးဌာနရဲ့ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်
။ကျန်းတော်လူနာဆိုလဲသူ့မှာနှလုံးကလည်းမကောင်းဘူးပေါ့နော်စိတ္တိကြပြောမယ်ဆိုရင်နှလုံးလည်းမကောင်းဘူးသွေးထဲမှာလည်းပိုတက်ဆီယမ်တက်ကြတယ်ထုတ်ကလည်းကောင်းကောင်းအလုံးမလုံးနိုင်ဘူးဒါကြောင့်သေတာဖြစ်ပါတယ်
ကိုရိုနာရောဂါတန်တရားနဲ့ဆေးရုံတင်စောင့်ကြည့်ခံနေရသူတွေကမန္တလေးကန်တော်နဒီဆေးရုံမှာတက်ရောက်ကူတာနေတဲ့အသက်22နှစ်အရွယ်အမျိုးသမီးတဦးလည်းမနေ့ကနက်နက်ပိုင်းမှာတည်ဆုံသွားခဲ့ပါတယ်။လူနာရဲ့ရောဂါရာဇဝင်နဲ့သွေးစစ်ချက်အဖြေတွေအရသွေးစိတ်တက်တာနဲ့နောက်ဆက်တွဲဆိုးကျိုးတွေကြောင့်တည်ဆုံတာဖြစ်နိုင်တယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။အဲ့ဒီလူနာမှာတော့ကိုရိုနာရောဂါမရှိဘူးလို့ဓာတ်ခွဲစစ်ဆေးချက်တွေအရသိရပါတယ်။အခုလ9ရက်နဲ့6ရက်နေ့တုန်းကလေကိုရိုနာရောဂါတန်တရားနဲ့စောင့်ကြည့်လူနာ3ဦးဟာဆေးရုံတွေစောင့်ကြည့်ခံနေရချိန်မှာပဲသေဆုံးခဲ့တာဖြစ်ပြီးသူတို့3ဦးစလုံးမှာကိုရိုနာရောဂါပိုးမရှိကြောင်းကိုအတည်ပြုထားပြီးဖြစ်ပါတယ်။မြန်မာနိုင်ငံမှာကိုရိုနာရောဂါပိုးတက်ခွဲအတည်ပြုလူနာအခုချိန်ထိမရှိသေးပေမဲ့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကတော့ပြည်သူလူထုအနေနဲ့ချုပ်တင်ကာဝေးရေးနည်းလမ်းတွေကိုလမ်းညွှန်ထားပါတယ်။
ကျမတို့တတိပင်းမှာကြားချင်တာကတော့ပြည်သူလူထုအနေနဲ့ဆိုလို့ရှိရင်အဓိက main ချက်ကတော့ဂျူးထူတတ်တဲ့လုံးဝမတော်ဘူး။လက်နဲ့မျက်နှာရည်နှာခေါင်းနဲ့ပြဇက်တွေမထိပါနဲ့။ချောင်းဆိုးနာချင်းအောက်ဆိုးပါ။တို့ကလက်ဆေးကိုလက်ဆေးဘွားကြာအဲဒါစက္ကန့်20ကြာရင်းနဲ့ဆက်ပြန်နဲ့ဆေးတာအကောင်းဆုံးမှာမရနိုင်တော့ဟန်းဆန်နိုက်ဆိုင်စားပေါ့နော်။ 70% ကောပါတယ်။လက်ဆေးဆက်ပြန်ချင်ရင်းနဲ့ဆေးလို့ရတယ်။ကိုခါကတခြားကောင်းအောင်တော့ပြည်သူလူထုအမှချင်တာဒီချက်တွေပါပဲ။
အခုနှစ်ဇန်နဝါရီလ31ရက်ကနေမတ်လ18ရက်မနေ့ကအထိမြန်မာနိုင်ငံမှာ COVID-19 စောင့်ကြည့်နဲ့တန်တရားလူနာ144ဦးရှိခဲ့ပြီးတော့ကိုရိုနာရောဂါဖြစ်ပွားနေသူတော့မရှိသေးပါဘူး။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO က ကိုဗစ် -19 ကိုကမ္ဘာကယောဂအဖြစ်သတ်မှတ်ခဲ့တဲ့နောက်မှာပဲမြန်မာနိုင်ငံထဲမှာလည်းဒီယောဂကိုကာကွယ်နိုင်မှုအတွက်လူစုလူဝင်းနဲ့ပြုလုပ်ရမယ့်အခမ်းအနားတွေကိုအခုနှစ်ဧပြီလကုန်အထိအရှိပိတ်ထားလိုက်ပြီးအပြည်ပြည်ဆိုင်ရာလေဆိပ်နဲ့နိုင်ငံတကာဝင်ထွက်ပေါက်တွေမှာပါယောဂဆောင်ကျက်တဲ့လုပ်ငန်းတွေကိုအစိုးရတာဝန်ရှိသူတွေကအရှိန်မြှင့်လှုပ်ဆောင်နေတယ်လို့သိရပါတယ်တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာရောဂါပိုးဟာအခြားနိုင်ငံပေါင်း166နိုင်ငံကိုကူးစက်ခဲ့ပြီးတော့ဒီနေ့ match လ18ရက်စီးရင်အရာလူပေါင်း2000ကျော်ကူးစက်ခံခဲ့ရတာပါသေဆုံးသူကတော့8000ကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်ကျမစုစုပါရန်ကုန်ကနေသတင်းပေးပို့ထားတာပါ
COVID-19 ရောဂါဆိုင်ရာအရေးပေါ်အခြေအနေသတ်မှတ်ချက်ရှိတဲ့အတွက်ပုံမှန်ထုတ်လွှင့်နေကြအစီအစဉ်တိုင်းမဟုတ်ဘဲအရေးပေါ်အစီအစဉ်ပုံစံနဲ့ပြောင်းလဲပြီးတော့ထုတ်လွှင့်နေတာဖြစ်ပါလိမ့်ရှင်
။ကမ္ဘာနိုင်ငံတွေမှာ COVID-19 ကာယရောဂါပြန့်နှံ့ဖြစ်ပွားနေချိန်မှာဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar မှာရှိတဲ့ Rohingya ဒုက္ခသည်တွေကြားမှာတော့ဒီရောဂါနဲ့ပတ်သက်လို့အသေးချာမသိကြသေးသူတွေအများကြီးရှိနေပါဗျ။အင်တာနက်ဆက်သွယ်မှုမရှိတဲ့အတွက်သတင်းအချက်အလက်တွေကိုအပြည့်အစုံမသိကြပါဘူး။ဒါကြောင့်ကိုရိုနာဗိုင်းရပ်စ်ပိုးမကူအောင်ဘယ်လိုကာကွယ်နိုင်မလဲဆိုတာကိုဒေသခံတာဝန်ရှိသူတွေကပြညာပေးနေကြပါဗျ။ VOA သတင်းတောက်မော်ဇမ်ရှခီလ်ဟူစိန် Cox's Bazar ကနေပေးပို့တဲ့သတင်းကိုကျွန်မဆုမြတ်မောင်ကဆက်ပြီးတော့တင်ပြပါမယ်။ကမ္ဘာနိုင်ငံအနှံ့မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတားဆီးထိ ंछ ုပ်နိုင်ဖို့ကြိုးစားနေကြချိန်မှာဒုက္ခသည်တသန်းလောက်ရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar ဒုက္ခသည်စခန်းမှာတော့ဒီကူးစက်မှုအကြောင်းတဆင်စကားတဆင်နားနဲ့သာဖြည်းဖြည်းချင်းပြန့်နှံ့နေပါတယ်
။ No Hulizemani
I forgot the name of the virus.
ရောဂါပိုးနာမည်ကိုတော့သူသတိမရတော့ပါဘူး။တခြားနိုင်ငံတွေမှာလူတွေသိနေကြတယ်။ဒါကြောင့်ပိုးမကူအောင်လို့လက်ဆေးသင့်တယ်လို့ကြားတဲ့အကြောင်းကိုဒီဒုက္ခသည်ကပြောပြသွားတာပါ။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုအကြောင်းတရားဝင်အသေးချာရှင်းပြမှုမရှိတဲ့အတွက်မမှန်ကန်တဲ့ကောလာဟာလာတွေကလည်းပြန့်နှံ့နေပါတယ်
။ပြာလာမနီအန်တန်ဒလာဟို
ပိုးကူးပြီဆိုရင်ခြေထောက်တွေလက်တွေမလုံနိုင်တော့ဘူးလို့တော့ကြားတာပဲ။နောက်ပြီးတရွေးမျိုးချတိုင်းမှာခွေးလိုဟောင်းတယ်လို့ဒီဒုက္ခသည်ကပြောသားတာပါ။ဒုက္ခသည်စခန်းထဲအဝင်အထွက်မလုံနိုင်တဲ့အတွက်တော့ကိုရိုနာဗိုင်းရပ်စ်ပိုးမကူအောင်ထိ ंछ ုပ်ပေးထားတယ်လို့ဖြစ်နေတယ်လို့ဒေသခံကျန်းမာရေးဝန်ထမ်းတွေကပြောကြပါရတယ်။အာဏာပိုင်တွေကလည်းစခန်းထဲဝင်ထွက်သူတွေကိုအနီးကပ်စောင့်ကြည့်နေပါတယ
်။
ဒုက္ခသည်စခန်းထဲမှာယောဂအကြောင်းရှင်းမပြဘူးဆိုရင်ကောလာဟာလတွေပြတ်နိုင်တာမို့ပညာတတ်တဲ့ရိုဟင်ဂျာတချို့ကတစ်ဆင့်ပညာပေးမှုတွေလုပ်နေပါတယ်လို့ဒုက္ခသည်စခန်းဆေးရုံကဆရာဝန်ကပြောပြသွားတာပါ။စခန်းထဲကကိုကြီးကယ်ဆယ်ရေးဝန်ထမ်းတွေအနေနဲ့သတိရှိကြဖို့လဲအာဏာပိုင်တွေကပန်ကြားထားပါတယ
်
နိုင်ငံသားကိုကြီးကယ်ဆယ်ရေးဝန်ထမ်းတွေအနေနဲ့သူတို့ကိုယ်ပူချိန်နဲ့ကျန်းမာရေးကိုစစ်ဆေးဖို့နဲ့နိုင်ငံသားကနေနောက်ထပ်လူသစ်တွေကိုခေါ်မလာဖို့ညွှန်ကြားထားပါတယ်ပညာပေးအစီအစဉ်တွေဆက်လုပ်နေဖို့လဲပြောထားပါတယ်လို့ Cox's Bazar ခရိုင်ဒုအုပ်ချုပ်ရေးမှူးကပြောသွားတာပါဒီဒေသထဲမှာလောလောဆယ်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူမရှိသေးတဲ့အတွက်ရိုဟင်ဂျာတွေကြားမှာကူးစက်နိုင်ဖို့ဖြစ်နိုင်ခြေနည်းနေသေးတယ်လို့ဒေသခံဆရာဝန်တချို့ကလည်းပြောပါရယ်ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုမြန်မာအစိုးရဘက်ကတော့လက်မခံပါဘူးရှင်ကျွန်မဆုမြတ်ပါမှာ
ကျောင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်ကျဆင်းလာတာနဲ့အတူတရုတ်မြန်မာနယ်စပ်ကအခြေအနေတွေကိုတင်ဆက်ပါမယ်ကျုပ်မြန်မာနယ်စပ်ဒေသကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေထိန်းချုပ်ထားတဲ့လိုင်ဇာဝါနဲ့မိုင်းလားဒေသတွေမှာလက်ရှိအချိန်ထိကိုရိုနာဗိုင်းရပ်စ် COVID-19 ကူးစက်တာမရှိကြောင်းတာဝန်ရှိသူတွေကပြောပါတယ်။မိုင်းလားဒေသမှာတော့ February 15ရက်ကစတင်ပိတ်ခဲ့တဲ့စားတောက်ဆိုင်တွေကိုဒီလ15ရက်နေ့မှာပြန်လည်ဖွင့်ပေးလိုက်ပြီဖြစ်ပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO ထိန်းချုပ်နယ်မြေဖြစ်တဲ့လိုင်ဇာဒေသအတွင်းကလက်ရှိအခြေအနေကို KIO ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်
။ခုနကဆရာတော်တီဖြစ်ပါရဲ့။အဲဒီပတိသာလူနာတွေလည်းကျွန်တော်ကမတိထားဘူး။ထူးခြားတဲ့လက္ခဏာတွေလည်းဘာမှမတွေ့ရသေးဘူးကျွန်တော်က။အကျမ်းရေးစစ်ဆေးတာတရားတော့လုပ်ပါတယ်။အခြားတရားဒီအကျမ်းရေးစစ်ဆေးတာတရားတော့ဟိုတော့တဲ့လာတဲ့အဲနန်းဖိတ်ကြည့်ချမှမစစ်သေးတာတွေတော့ကျွန်တော်လည်းလုပ်ပါတယ်လူစုလူဝေးတွေပေါ့အဲဒီပေါ်စီပလတ်ပစ်ဒီစီဝေးကြီးတွေမလုပ်ဖို့တော့ကျွန်တော်လည်းပြောထားပါတယ်အာဆိုက်တီပစ်တာဖျားကြောင်ပစ်တာတွေတော့ကျွန်တော်တို့အာမလုပ်ရသေးဘူ
းလိုင်ဇာအနီးနားမှာရှိတဲ့စစ်ဆောင်စခန်းတွေကိုလည်းကျမရေးစစ်ဆေးတာတွေဆောင်ရွက်ထားတယ်လို့နေဇက်အဝင်ထွက်ဂိတ်တွေမှာလည်းစစ်ဆေးပြီးမှဖြတ်တန်းခွင့်ပေးကြောင်ပြောပါတယ်UWSA ထိန်းချုပ်နယ်မြေဖြစ်တဲ့ပန်ဆန်းဘက်မှာလဲကိုရိုနာဗိုင်းရပ်စ်ကူးစက်တယ်ဆိုတဲ့သတင်းမကြားသေးရကြောင်း UWSA လာရှိုးစစ်ဆန်ရေးယုံတာဝန်ကဦးညီရန်းကပြောပါတယ
်ကျွန်တော်ဝါဒီနယ်ဘက်မှာအဲ့လိုမျိုးတော့ဘာမှတော့မကြားရဘူးပေါ့เนาะသူကပြောမှပြောမယ်ဆိုရင်တော့ အဲ့တင်ပြီးတော့အေးဆေးပါပဲနော်ကျွန်တော်တို့ဟောပြပြီးမှာနော်အာကိုရိုနာဗိုင်းရပ်စ်အနေဖြစ်ပွားကြတဲ့ကကျွန်တော်တို့ကတကယ်နဲ့တကယ်တည်းမှာပဲကျွန်တော်တို့ဟောပြပြီးမှာပေါ့နော်လူစုရုံးနေနိုင်တဲ့နေရာတွေမှာအာရှောင်းရင်ကြဖို့ရပွိုင်းလန်တပြေမှာလည်းမလောက်ကြဖို့ရတကူရတန်းရှိရေးစတဲ့ဖြစ်ပေါ့နော်အပြင်တော့ရင်တရိစ္ဆာန်ရောင်းဝယ်ဖောက်ကားစားသုံးမှုတွေမပြုလုပ်ဖို့ပေါ့နော်အာစတဲ့ဖြစ်စတဲ့ဖြစ်အချက်လက်တွေကျွန်တော်တို့အတိအသေးအဲကျောင်းညာပါလေလောက်ခဲ့တယ်နော
်နေဆက်ဝင်ထွက်ဂိတ်တွေမှာကျမ်းမာရေးစစ်ဆေးတာတွေကိုတင်းတင်းကြပ်ကြပ်ဆောင်ရွက်ခဲ့ကြောင်းနဲ့လောလောဆယ်ကျောင်းဖွင့်ရာသီဖြစ်တာကြောင့်စာသင်ခန်းတွေစီးဖြန်းတာကိုလှုပ်ဆောင်နေကြောင်းပြောပါတယ်အထူးဒေသလေးမိုင်းလာဘက်မှာလဲကိုရိုနာဗိုင်းရပ်စ်ကူးစက်လူနာမရှိတယ်လို့တန်တရားလူနာလည်းမရှိကြောင်းကျမ်းမာရေးဌာနကတာဝန်ရှိသူတဦးကပြောပါတယ်ဒေသတွင်းဥပဒေစည်းကမ်းအရအတန်နဲ့အမြီကိုတော့အသုံးပြုခွင့်မပေးပါဘူးမိုင်းလာဒေတာမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးလုပ်ငန်းကိုဇန်နဝါရီလ26ရက်နေ့ကစတင်ဆောင်ရွက်ခဲ့ပြီးဖေဖော်ဝါရီလ5ရက်နေ့မှာတော့ဒေတာတွင်းနဲ့ဒေတာပြင်ပခီးသွားလာတာတွေလူစုဝေးတာပွဲလမ်းသဘင်ကျင်းပတာတွေကိုပိတ်ပင်ခဲ့တယ်လို့စားတောက်ဆိုင်တွေမှာမိတ်ဆုံပွဲလုပ်တာဆိုင်ထိုင်စားတောက်တာတွေကိုလည်းပိတ်ပင်ခဲ့ပါတယ်ဒေတာရင်းစီဝါရေးလုပ်ငန်းတွေထိခိုက်ခဲ့တာကြောင့်ဖေဖော်ဝါရီလအတွက်အခွန်ပတ်လတ်ကြာမလအတွက်အခွန်ငွေ50ရာခိုင်နှုန်းသာပေးဆောင်ရန်ကိုလည်းထုတ်ပြန်ခဲ့ပါတယ်။ဒီလ15ရက်နေ့မှာတော့ယာယီပိတ်ထားတဲ့စားတောက်ဆိုင်တွေကိုပြန်ဖွင့်ခွင့်ပြုခဲ့ပေမဲ့အကြီးစားမိတ်ဆုံပွဲတွေမလုပ်ဖို့နဲ့စားတောက်နေရာရဲ့50ရာခိုင်နှုန်းကိုသာလူလက်ခံဖို့ကန့်တတ်ခဲ့တယ်လို့တော်ရိုင်းတိရိစ္ဆာန်ရောင်းဝယ်တာနဲ့တရားမဝင်အသားတွေကိုချက်ပြုတ်ရောင်းချတာမပြုလုပ်ဖို့ကိုလည်းတားမြစ်ထားပါတယ်။အခြားဖြေပျော်ရေးလုပ်ငန်းတွေကိုတော့ဖွင့်ခွင့်မပြုသေးပါဘူး။ဒီလ14ရက်နေ့ကတော့နေဆက်ချင်းထိဆက်နေတဲ့တရုတ်နိုင်ငံယူနန်ပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်တဲ့လူနာကင်းစင်ကြောင်းကြေညာခဲ့ပါတယ်။တရုတ်နိုင်ငံတနိုင်ငံလုံးအရလည်းကူးစက်မှုနှုန်းကျဆင်းလာပြီးရောဂါထိန်းချုပ်နိုင်တဲ့အခြေအနေကိုရောက်နေပြီဖြစ်ကြောင်းတရုတ်အာဏာပိုင်တွေကပြောဆိုနေပါတယ်။လောလောဆယ်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်တဲ့နိုင်ငံ160ကျော်ရှိကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကထုတ်ပြန်ထားပြီးမြန်မာနိုင်ငံမှာတော့ဓာတ်ခွဲအတည်ပြုလူနာမရှိသေးကြောင်းထုတ်ပြန်ထားပါတယ်ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်ဗီယိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစ်စီမှာရုံမြင်တင်ကြားလိုက်မှာကြည့်ရှုနိုင်ပါ යි နေ့စဉ်မနေ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါတနင်္လာနေ့မှာဘုဒ္ဓတပညာပေးနဲ့ရသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါကနေပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါတယ်ဒီအစီအစဉ်တွေကိုမြစ်စီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါတယ် VOE အစီအစဉ်တွေနဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့VOE မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOE ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ
်။ AA ရခိုင်တပ်မတော်နဲ့အစိုးရတပ်မတော်ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေအကြောင်းသတင်းရေးသားလို့အမှုဖွင့်ခံရတဲ့သတင်းဌာနတွေကိုဆွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်ပြီးတပ်မတော်ဘက်ကပြန်လည်ရုပ်သိမ်းလိုက်တဲ့အကြောင်းပြောပြသွားမှာပါ။တပ်မတော်ရဲ့တရားဆွဲဆိုမှုခံရတဲ့သတင်းဌာနတွေကတော့ AOR သတင်းဌာနရဲ့တာဝန်ခံ Editor ကိုရဲနီနဲ့ Writer သတင်းဌာနတို့ဖြစ်ပါတယ်။ AA ရခိုင်တပ်မတော်နဲ့အစိုးရတပ်မတော်ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေအကြောင်းသတင်းရေးသားခဲ့လို့ဆက်သွယ်ရေးဥပဒေပုံမှန်66ခါနဲ့တပ်မတော်ဘက်ကတရားလိုလုပ်ပြီးအမှုဖွင့်ခဲ့တာဖြစ်ပါတယ်။တရားဆွဲဆိုမှုရုပ်သိမ်းတာကိုမြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုအကြောင်းကြားခဲ့တာဖြစ်ပြီးတရားဆွဲဆိုမှုရုပ်သိမ်းတာနဲ့ပတ်သက်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်ကိုမြင့်ကျော်ကအခုလိုပြောဆိုလိုက်ပါတယ်
။ရုပ်သိမ်းတဲ့အကြောင်းရင်းကိုသူတို့ကြောင်းကြားလာတဲ့အချိန်မှာသူတို့ပေါ်ပြတာတက်မတော်ပဲပေါ်ပြတာတော့သတင်းမီဒီယာကောင်စီရဲ့မြစ်တာရက်ခံမှုနောက်ကတော့တက်မတော်ရဲ့သတင်းမီဒီယာကြားဆက်ဆံရေးပုံမကောင်းမှန်ဖို့ဒီရင်းနဲ့သတင်းမီဒီယာတွေသူတို့အမှန်တကယ်ခိုင်မာစွာရပ်တည်နိုင်ရေးအတွက်လို့အဲ့လိုမျိုးပေါ်ပြလာတော့ဘာတက်မလို့ပြပါပေါ်ပြလာတာ
ဟို
ရုပ်သိမ်းတဲ့ process ကတော့သူတို့ဒီနာမည်ရက်ဒီမှာသူတို့ဆက်ပြီးတော့ဆောင်ရွက်သွားမှာပေါ့နော်ဟိုဆိုလိုချင်တာကတော့တရားရုံးလုံထုံလုံကြီးရှိနေပါတယ်ပုံမှန် ERI နဲ့တက်တဲ့ဟာမျိုးဟိုကတော့ yes ခံမှာအချိန်မရှိသေးဘူးဆိုတော့သူကဟို yes ခံမှာသူတို့အမှုခွင့်တာသူပြန်ရုပ်တာမျိုးလုပ်ပါလိမ့်မယ်ပေါ့နော်
ပြီးခဲ့တဲ့2019ဧပြီ5ရက်နေ့ကအေရီသတင်းဌာနမြန်မာပိုင်းမှာဖော်ပြခဲ့တဲ့သတင်းတောက်တဦးရဲ့မြောင်းဦးမှတ်တမ်းစောင်းပါကိုတပ်ဖက်ကစစ်တွေရေးဥပဒေပုံမှန်66ခါနဲ့2019ဧပြီမှာစပြီးအမှုဆွဲခဲ့တာပါ။ပြီးခဲ့တဲ့ဇန်နဝါရီ15ရက်နေ့ကစစ်တပ်ပြစ်လိုက်တဲ့အမြောက်ကြီးစံတွေထိမှန်ပြီးရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်ကရိုဟင်ဂျာအမျိုးသမီး2ဦးသေဆုံးခဲ့တယ်လို့ဖော်ပြခဲ့တဲ့ရိုက်တာသတင်းဌာနကိုလည်းတပ်ဖက်ကစစ်တွေဥပဒေပုံမှန်66ခါနဲ့အဲ့ဒီနေ့ကတရားစွဲဆိုခဲ့တာဖြစ်ပါတယ်။အမှုရင်ဆိုင်နေရတဲ့ ARD သတင်းဌာနရဲ့တာဝန်ခံ Editor ကိုရဲနီကတော့အခုလိုတက်မတော်ဘက်ကအမှုရုပ်သိမ်းလိုက်တဲ့အတွက်ဝမ်းသာတယ်လို့ဆိုလိုက်ပါတယ်
။ကျွန်တော်ပြောနိုင်တဲ့ဥစ္စာကတော့ဘယ်လိုမျိုးဟိုပြန်ဆုတ်သွားဆိုဝမ်းသာတာပေါ့ဟုတ်တယ်မလားနော်သူတို့ဘက်ကသဘောထားရှိတယ်ဆိုတော့ဝမ်းသာတာပေါ့ဗျ။အခုကလည်းဒီလိုမျိုးဖြစ်လာအောင်ပွိုင်းပြီးတော့ကူညီပေးကြတဲ့ဒီအကုန်လုံးဟိုလိုမျိုးကျေးဇူးတင်တဲ့အကြောင်းပေါ့ဗျာဒါပဲပြောရရှိအောင်ပါပေါ့
မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်ကိုမြင့်ကျော်ကအခုလိုတက်မတော်ဘက်ကအမှုရုပ်သိမ်းလိုက်တဲ့အပေါ်အကောင့်ဘက်ကရှုမြင်သွားပါတယ
်အဲဒီလိုရုပ်သိမ်းတာကျွန်တော်တို့ကြိုဆိုပါတယ်သတင်းမီဒီယာတွေကိုတရားစွဲတာတွေဟိုဟိုတင်းသတင်းမီဒီယာကောင်စီကနေဖြစ်ချင်းချင်းမပြုတ်ခွင့်နဲ့အမှုခွင့်ရတော့တရားစွဲတာတို့ကျွန်တော်တို့ကလျှောက်လို့မလုပ်ဘူးကျွန်တော်တို့တိုက်တွန်းခဲ့တာမြစ်တာရက်ခံခဲ့တာရှိပါတယ်။နောက်မဖြစ်ဘူးမျောလင်းနေပေါ့နော်ဒီလိုမျိုးတည်းအမှုခွင့်နာမျိုးလည်းမဖြစ်ဘူးကျွန်တော်တို့မျောလင်းပါတ
ယ်။ AR သတင်းဌာနအယ်ဒီတာကိုရဲနီကိုဆွဲတဲ့ပုံမှန်66ကဟာအာမခံယူနိုင်တဲ့ပုံမှန်ဖြစ်တဲ့အတွက်ပြီးခဲ့တဲ့မတ်လ16ရက်နေ့ကစက်သိန်း100နဲ့အာမခံယူထားရတာဖြစ်ပါတယ်။စက်သွေးဥပဒေပုံမှန်66ကဟာအစိုးရကိုဝေဖန်သူတွေအွန်လိုင်းပေါ်မှာအသေးဖြောက်သူတွေကိုဒီပုံမှန်နဲ့ဆွဲဆိုထောင်ချလို့ရှိတဲ့ပုံမှန်ဖြစ်ပြီးအများဆုံးထောင်နှံ၃နှစ်အထိကြာခံရနိုင်ပါတယ်။ကျမမေခါပါ။ရန်ကုန်ကနေဒီသတင်းကိုပေးပို့တာဖြစ်ပါရှင
်။ VOA မြန်မာပိုင်းရဲ့ပုံထုံးနဲ့ညနေခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA ရဲ့ရုံမြင့်သားကြအစီအစဉ်ကိုညနေ9:00နာရီနဲ့9:00နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။ Intel Set 7 Juru နဲ့ Mia Set 3 Juru တွေကနေဖန်ယူနာဆင်နိုင်ပါတယ်။ VOA ကနေနောက်9:00နာရီကြာည9:00နာရီနဲ့10:00နာရီထုတ်လွှင့်မဲ့အစီအစဉ်ကိုလည်းစောင့်နာဆင်ကြပါဦးရှင်။ခရော့ချန်နယ်တဲ့အချိန်တွင်သတင်းအကျဉ်းချုပ်ကိုမခင်ပြူတွေကတည်းလဲပြောပြပေးပါဦ
း။ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးထိခိုက်မှုတွေတက်တာရရစေရေးအတွက်အစိုးရကအလေးနက်ထားဆောင်ရွက်နေတဲ့အကြောင်းနဲ့အမေရိကန်ရဲ့စီးပွားရေးခိုင်မာအားကောင်းနေစေဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့ကအင်ပီရိုသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။ကိုရိုနာဗိုင်းရပ်စ်ရိုက်ခတ်မှုတွေကြောင့်အခက်ကြုံလာနေရတဲ့အမေရိကန်ပြည်သူတွေရဲ့လက်ထက်ကိုအမြန်ဆုံးငွေကြေးထောက်ပံ့ပေးနိုင်အောင်ကြိုးစားနေတဲ့အကြောင်းဗန်နာရေးဝန်ကြီးစတီဖန်မနူချင်းကလည်းသတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားသွားပါတယ်။အမေရိကန်စီးပွားရေးကိုအားဖြည့်ပေးဖို့အတွက်ဒေါ်လာ850ဘီလီယံအသုံးပြုနိုင်ရေးလွှတ်တော်ကအတည်ပြုနိုင်အောင်သမ္မတထရမ့်အစိုးရကကြိုးစားနေတာဖြစ်ပါတယ်ရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ဒီEU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေထဲမှာနိုင်ငံခြားခီးသွွားတွေဝင်ရောက်ခွင့်ကိုတော့ EU ကတားမြစ်လိုက်တယ်လို့မလေးရှားနိုင်ငံမှာလည်းဒီခီးသွွားလာမှုတွေပေါ်မှာကန့်သက်ချက်အစ်တွေဒီကနေ့ချမှတ်ပါတယ်။ဒီတရုတ်နိုင်ငံပြည်ရင်တော့ကမ္ဘာပေါ်မှာယောဂါကူးစက်မှုအဆိုးဆုံးဖြစ်နေတဲ့အီတလီ၊စပိန်နဲ့ပြင်သစ်နိုင်ငံတွေမှာလည်းလူအများသွားလာလှုပ်ရှားမှုတွေကိုတင်းတင်းကြပ်ကြပ်ကန့်သက်ထားပါတယ်။ကမ္ဘာကယောဂအဆင့်ရောက်လာနေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကာကွယ်ဆေးသစ်ကိုတော့လူနဲ့စတင်ဆန်သက်ဖို့တရုတ်ဆွေရကတနင်္လာနေ့ကအတည်ပြုခဲ့ပါတယ်။ COVID-19 လို့နာမည်ပေးထားတဲ့ဒီကပ်ယောဂဆိုးကိုကာကွယ်တိုက်ဖျက်နိုင်ဖို့အတွက်ဒီကာကွယ်ဆေးသစ်ကိုကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားတဲ့ဝူဟန်မြို့ကတရုတ်စစ်ဘက်ဆိုင်ရာဆေးသိပ်ပံအကယ်ဒမီမှာဆန်သက်ထုတ်လုပ်ခဲ့တာပါ။အလားတူအမေရိကန်ပြည်ထောင်စုမှာလည်းကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးဆန်သက်မှုတွေကိုအချိန်မြင့်လှုပ်ဆောင်နေပြီးတော့ပထမဆုံးအကြိမ်လူနဲ့ဆန်သက်မှုကိုတနင်္လာနေ့ကစတင်လှုပ်ဆောင်ခဲ့ပါတယ်။ကမ္ဘာတော်မှာဒီလိုကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့အတွက်ကြောင့်မို့လို့ကမ္ဘာအဆုရှိရာဆေးကွက်တွေမှာလည်းရိုက်ခတ်မှုတွေရှိနေပါတယ်။အဆုရှိရာဆေးကွက်ဟာဒီကနေ့မှာအတက်အကျတွေရှိနေကြတာပါ။ဂျပန်နီကေးအညွန့်ကိန်းကဒီကနေ့ဆေးဖွင့်ချိန်မှာ 1.4 ရာခိုင်နှုန်းအထိမြင့်တက်ခဲ့ပါတယ်ရှင်
။တင်အချင်းချက်ကိုမှကွန်ပျူတာတင်ပြသွားတာပါရှင်။ဒီညနေအတွက်အက်ဒီတာနဲ့အစီအစဉ်ထုတ်လို့ရမှုကတော့ကိုကျော်ကျော်သိန်းဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Brandon Franklin ဖြစ်ပါတယ်။ VO American အသံညဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00 ထိလိုင်းဒိုမီတာ25 30နဲ့လိုင်းဒိုမီတာ51နဲ့လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမွှင်လန်းပါစေရှင်။ VO ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းလောပါ
This program has come to you from the Voice of America, Washington. From Washington.